လာမယ့် January 20ရက်နေ့မှာစတင်ပြီးသမ္မတတာဝန်ထမ်းဆောင်တဲ့အခါအငင်းပွားပွဲဖြစ်လာမှာတွေကိုရှောင်ရှားနိုင်မှုအတွက်သူ့ရဲ့နိုင်ငံတကာမှာလှုပ်ဆောင်နေတဲ့စီးပွားရေးကဏ္ဍကိုလှုပ်ဆောင်တော့မှာမဟုတ်ဘဲသမ္မတတာဝန်ကိုပဲလုံးဝထမ်းဆောင်သွားမယ်လို့အရေးကောက်ခံသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။အချမ်းသာဆုံး American သမ္မတတယောက်ဖြစ်လာမယ့် Trump ကသူ့ပိုင်ဆိုင်တဲ့ဟိုတယ်လုပ်ငန်းခေါင်းကွင်းတွေအပန်းဖြေစခန်းတွေ Trump တစိပ်ပါတဲ့လူသုံးကုန်ပစ္စည်းတွေရုံးအဆောက်အဦတွေနဲ့လူနေအဆောက်အဦတွေနဲ့ပတ်သက်တဲ့ကိစ္စအဝဝကိုမကြခင်မှာပဲသူတာဝန်ယူဆောင်ရတော့မှာမဟုတ်ကြောင်းဘုဒ္ဓဘူးနေကသူ့ရဲ့ Twitter စာမျက်နှာမှာဇက်တိုက်ရေးသားခဲ့တာပါသူ့ရဲ့ပိုင်ဆိုင်မှုတွေဟာ American ပြည်တော်စုနဲ့တခြားနိုင်ငံပေါင်း18နိုင်ငံမှာရှိနေပြီးတန်ကြေးအဖြစ်ဒေါ်လာဘီလီယံပေါင်းများစွာရှိနေတာပါ Trump အနေနဲ့သူ့ပိုင်ဆိုင်မှုတွေအားလုံးနဲ့အဆက်ဖြတ်ဖို့အတွက် American ပြည်တော်စုရဲ့ဥပဒေကနေဘာမှမသတ်မှတ်ထားပါဘူးဒါပေမဲ့သူ့အနေနဲ့ဒါဟာ American သမ္မတတယောက်အနေနဲ့ကြည့်ရင်တိတ်ကိုအရေးပါကြောင်းသူ့ရဲ့များပြားလာတဲ့လုပ်ငန်းပေါင်းစုံနဲ့သမ္မတအလုပ်ကြောင်းပြဿနာတစ်စုံတစ်ရပ်အဖြစ်မခံနိုင်ဘူးလို့ပြောကြားခဲ့တာပါဒါပြင်သမ္မတတာဝန်ဟာအမတန်ကိုမှအရေးပါတဲ့အလုပ်တစ်ခုပါလို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့အစီအစဉ်ထဲမှာမြောင်များလာတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအတွက်တရားစီမံခန့်ခွဲမဲ့သူလက်ထဲကိုလွှဲခဲ့မှလား Trump မိသားစုထဲကတယောက်ယောက်ကမှထိန်းချုပ်မှုတွေမလုပ်ဘူးလားဆိုတာတွေအပြင်တခြားသူ့အစီအစဉ်တွေကိုတော့ဘာမှတဲတဲကွယ်ကွယ်မသိရသေးပါဘူး။ Trump ကတော့သူ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေမှုတွေအဆုံးသတ်စေမဲ့တရားဝင်ဆိုင်ရဲ့စာရန်တွေကိုအကြမ်းရေးသားနေပြီလို့ပြောကြားခဲ့တာပါ။
အမေရိကန်ပြည်ထောင်စုမှရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကယင်းနှိမ့်မြုံနယ်မှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဟောင်းစတီဗန်နူချင်းကိုဗဏ္ဍာရေးဝန်ကြီးဂရေကျွဲတထည်ကြီးဝယ်ဘာရော့စ်ကိုကူးတန်းရောင်းဝယ်ရေးဝန်ကြီးတွေဖြစ်အမည်စင်တင်သွင်းမှုတွေနဲ့အတူသူ့ရဲ့ပြည်တွင်းမူဝါဒရေးရာအဖွဲ့အတွက်ရွေးချယ်မှုတွေဆက်လုပ်နေပါတယ်ရှိလာမဲ့ဆယ်စုနှစ်အတွင်းအလုပ်အကိုင်25တန်းကျော်ဖန်တီးပေးမဲ့ရွေးကောက်ခံသမ္မတရဲ့ America First စီးပွားရေးအစီအစဉ်ကိုအကောင့်ထည့်ဖို့ရင်းမှာသူတို့နှစ်ဦးကအဓိကဦးဆောင်သွားမှာဖြစ်တယ်လို့လည်း Trump အစိုးရအဖွဲ့ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဗဏ္ဍာရေးလုပ်ငန်းရှင်တယောက်ဖြစ်တွေ့ကြုံရှိတဲ့နှုတ်ချင်းကိုရွေးချယ်လိုက်တဲ့အတွက် Trump ရွေးကောက်ပွဲအနိုင်ရပြီးကလေးကစံချိန်100လောက်တဲ့အထိအစုရှယ်ယာဈေးတွေတက်ခဲ့တဲ့Wall Street ယင်းနှိမ့်မြုံနှံမှုဈေးကွက်အတွက်အလားအလာကောင်းမဲ့လက္ခဏာတစ်ခုလည်းဖြစ်လာနိုင်ပါတယ်။ကုတန်ရောင်းဝယ်ရေးဝန်ကြီးအဖြစ်အမည်တင်သွင်းခံရသူ Ross ကတော့ကြည်ရင်းပြပါကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုကြီးကြပ်ရမှာဖြစ်ပါတယ်။နှုတ်ချင်းအားဆိုရင် Trump ရဲ့မဲဆွယ်လှုပ်ရှားမှုတွေမှာအမျိုးသားဗဏ္ဍာရေးဆိုင်ရာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ Goldman Sachs ကုမ္ပဏီမှာ18နှစ်ကြာတာဝန်ယူခဲ့ပြီးတဲ့နောက်ပိုင်း Hollywood ဘက်ကိုအာရုံပြောင်းခဲ့တဲ့နှုတ်ချင်းဟာအဘဒါနဲ့အိတ်မန်လိုနာမည်ကြီးရုပ်ရှင်တွေအတွက်ငွေကြေးစိုက်ထုတ်ခဲ့သူလည်းဖြစ်ပါတယ်
ဆီးရီးယားနိုင်ငံကအကြီးဆုံးမြို့ကြီးတစ်မြို့အဖြစ်ကနေတင်းကျိုင်းဒဇပင်ကြီးလို့ဖြစ်လာနေတဲ့အလက်ပိုမြို့ကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာကနေကိုတက်နိုင်တဲ့အာဏာကုန်သုံးပြီးမြို့အရှိန်ကအရက်သားတွေကိုအကာအကွယ်ပေးနိုင်အောင်တက်နိုင်တဲ့များလှုပ်ဆောင်ကြပါလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကပန်ချလိုက်ပါတယ်။ဗုဒ္ဓဘုနဲ့ကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာ Stephen O'Brien ကအခုလိုပြောကြားလိုက်တာပါ။အလက်ပုံမျိုးအရှိပိုင်းတဘုံလေးထိန်းချုပ်ထားတဲ့ရက်ကွက်တွေမှာနေထိုင်သူ2000ခွဲလောက်ဟာအိုးအိမ်ဆန့်ခွာထွက်ပြေးနေတာတွေ့ရပြီးလမ်းမဲ့ရက်ပိုင်းအတွင်းမှာလည်းနောက်ထပ်ထောင်နဲ့ချီပြီးရှိလာအောင်မှာမို့ထွက်ပြေးသူအရေးအတွက်ဟာနိုင်ပိုင်းလိုက်ပဲအပြောင်းလဲတွေရှိနေပါတယ်လို့ပြောပါတယ်။လောလောဆယ်မှာလူတွေကအဲ့ဒီကဒေသကနှစ်သိန်းခွဲပိတ်မိနေတာကိုသာအာရုံစိုက်နေကြပေမဲ့ဆီးရီးယားနိုင်ငံတပ်ဖွဲ့မှလည်းတကယ်တော့9သိန်းကျော်ရှိနေတာပါလို့ပြောပါတယ်အခုဆောင်းရာသီရောက်လာတဲ့အချိန်တိုင်အောင်အဲ့ဒီလူတွေအတွက်အနာဂတ်ဟာမင်းမယားဖြစ်နေသေးတာမို့လုံခြုံရေးကောင်စီအနေနဲ့အဲ့ဒီဒေသခံတွေရဲ့လုံခြုံရေးအကူအညီပေးရေးလှုပ်သားတွေတွားရောက်နိုင်ရင်းနဲ့အတားအဆီးတွေအားလုံးအဆုံးသတ်ရေးဆိုင်ရာအရေးပါတဲ့အကိစ္စရဲ့အတုံးကိုဦးစားပေးပြီးဆောင်းရက်ပေးပါလို့လည်းပန်ကြားခဲ့ပါတယ်